အမှုခုနှစ်ခုနဲ့တရားစွဲဆိုခံထားတဲ့ဒေါက်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့မလျော်ကန်တဲ့လှုပ်ထုံးလုပ်နည်းတွေဖြစ်နေတယ်ဆိုတဲ့သူ့အမြင်ကိုရှင်းနေကိုပြောကြားခဲ့ပါတယ်။သူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်သူ့ရဲ့ရေဘူးရအမြင်ကိုဒေါက်ဆန်းစုကြည်ကအခုလိုပြောတယ်လို့ရှင်းနေဥက္ကမောင်ဇော်က VO ကိုပြောပါတယ်။905ခါဝေးနဲ့တရားစွဲခံထားတဲ့အမှုအတွက်တပ်တွေအပေါ်ခရိုင်တရားရုံးကကန့်ကွက်ပေးချခံခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြမှာပါခင်ဗျာ။
နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထက်တရားရုံးမှာဒီကနေ့ဇူလိုင်လ5ရက်နေ့ကဆက်လက်ပြီးတော့စစ်ဆေးခဲ့ပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25ချိုးဖောက်တယ်ဆိုတဲ့သမ္မတဦးဝင်းမြင့်ရဲ့အမှုနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကဏ္ဍဦးစွဲဆိုထားတဲ့အမှုတွေကသုံးမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုံတွင်းကုံဥပဒေပုံမှန်8နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့ကိုချိုးဖောက်တယ်ဆိုတဲ့အမှု3ခုအတွက်နေပြည်တော်ကတည်ထက်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးတာပါသူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်မှာတော့ဒေါအောင်ဆန်းစုကြည်ဘက်ကမလျော်ကန်တဲ့လှုပ်ထုံးလုံနည်းတွေဖြစ်နေတယ်လို့မြင်ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှင်နေကြီးဦးခင်မောင်ဇော်က VOA ကိုပြောပါတယ
်ဒီမင်းကပြောတဲ့အချက်တစ်ချက်ကြီးရယ်အဲ့ဒါပါလဲပြတော့သူ့စီကြောက်တယ်မကြောက်ဘူးနေတယ်နော် I'm used to accept the block yeah in me to do my lesson အဲ့ဒီဥစ္စာတော့ကျန်တို့ရှင်နေရရအောင်ပို့ဖို့လုပ်မယ်ဖြစ်နေရယ်အဲ့ဒါသူပြောတယ်ကွာ။ And you process to come up ဥပဒေမှာလေ။ And you process တိုက်တဲ့နဲ့သူကလုပ်ဆောင်မှုမျိုးသူမျိုးလုပ်ဆောင်မှုဖြစ်စေမျိုးမဟုတ်ဘူးပေါ့ဗျာ။ဒီကတော့အဲ့ဒီလိုမြင်တာလည်းရှိတယ်
။တရားစီရင်ရေးမှာလှုပ်ထုံးလုံနည်းနဲ့မညီဘူးလို့ဒေါအောင်ဆန်းစုကြည်ကမြင်နေပုံရပါပေမဲ့ဘလို့လှုပ်ထုံးလုံနည်းအသေးစိတ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူ့ပေါ်မှာဆွဲဆိုထားတဲ့အမှုတွေအတွက်ရှေ့နေတွေနဲ့ရုံးချိန်နေတွေမှာအချိန်အကန့်အသတ်နဲ့တွေ့ဆုံနိုင်တာကလွဲလို့တီးတန့်အချိန်ယူတိုင်ပင်ဆွေးနွေးနိုင်တာမျိုးလည်းမရှိခဲ့ပါဘူး။စစ်ဆေးကြားနာနေစဲဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကတစ်ခုဖြစ်တဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုပ်ရှားမှုပုံမှ905ခါကွေးချိုးဖောက်တဲ့ဆိုတဲ့အမှုအတွက်ကတော့တရားလိုတင်ပြတဲ့တပ်သေးတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်နေတွေဘက်ကတပ်သေးတင်ခွင့်မရအောင်ကန့်ကွက်တဲ့အပေါ်မှာတော့ခရိုင်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။ဒါကြောင့်တိုင်းတရားရုံးတက်ဖို့ရှေ့နေတွေဘက်ကပြင်ဆင်နေတယ်လို့ဦးခင်မောင်စောကပြောပါတယ
်။905ခါဝေးရဂျာပြအမေပြင်ဆင်မှုတက်တဲ့ချက်ဖို့တင်းတယ်ပေါ့ဗျာ။ဒီနေ့ကကြတော့အဲဒီရှောက်လာဝင်ကြည့်ပြီးတဲ့အခါကျတော့ရှောက်လာတင်းနေရှေ့နေကိုရှောက်လက်ကြပြင်ဆင်နေရ။ဒါကြောင့်လက်ခံတင်းတယ်လေ။ဆရာကြီးပေးပြီးတော့ချက်ချင်းနဲ့ရှောက်လက်ကြနားတော်ပြီးတော့အဲဒီရှောက်တော့ပယ်လိုက်တယ်ဗျာ။
ဒီမှုကိုမနက်ဖြန်ဇူလိုင်လ6ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာသွားမှာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကဆက်သွယ်ရေးဥပဒေပုံမှန်69ချုံးဖောက်တယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးအထက်တရားရုံးကိုလည်းတင်ပြထားပါတယ်ပြီးခဲ့တဲ့တပတ်ဂျုံချင်းတို့ကဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းထုတ်မေးမြန်းတာကိုတရားလိုရှေ့နေတွေဘက်ကကန့်ကွက်ခဲ့တာကြောင့်အထက်တရားရုံးကိုတင်ထားတာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ရဲ့အမှုတွေမှာတရားလိုပြတက်တွေကိုစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကြီးဥက္ကမောင်စောကအခုလိုပြောပြပါဗျ
။ဦးဝင်းမြင့်ကိုဆွေးနွေးထားတယ်အမှုပေါ်ကြ။ဒီဘဝဒီ25နဲ့ဆွေးနွေးဟိုစာပြီးတော့ခေါ်ပါလေ။ဒီလိုပြတက်တွေရှိရတယ်စစ်ပါတယ်။ပြီးတဲ့အခါကျတော့ဒေါက်တာဆန်းကြီးကိုဒီဘဝဒီ25နဲ့ဆွေးနွေးတဲ့အမှုအဲ့ဒီအမှုကိုစစ်ပါလေ။ဦးဝင်းမြင့်အမှုမှာတပြေခန့်နဲ့နိုင်လူတွေပဲတက်တွေ2ယောက်ပဲစစ်ပါနာတာကြတိယအနေနဲ့ကစွန်စန်းတိကြီးကိုဆက်တော်ရေးဥပဒေအရစွဲထားတဲ့အမှုခေါ်ပါလေ။အဲဒီမှာတည်လို့ပြတက်ပြီးဒီကုဟုတ်။အဲဒီတက်ပြီးလေဖြည်းအပြင်နောက်ထပ်တက်ပြီးနှစ်ယောက်ကိုလည်းဆက်ပါလေ။နောက်တက်ပြီးနှစ်ယောက်ကတော့ရှာဖွေတက်ပြီးပါလေ။အရသားတက်ပြီးပေါ့လေ။နောက်တစ်ခါနောက်ဆုံးအနေနဲ့စွန်စန်းတိကြီးကိုပို့ပြီးဒီလိုဥပဒေအရစွဲထားတယ်ဟုတ်ကဲ့ဆက်ပါလေတက်တည်သုံးရောက်ဆက်ပါလေ
ဒီကနေ့မှာတော့အမှုစုစုပေါင်း၄ခုအတွက်တရားလိုပြတက်တည်10ဦးနီးပါးကိုစစ်မေးခဲ့တယ်လို့ပြောပါတယ်နောက်ထပ်ကြံရှိတဲ့သူတွေကိုတော့နောက်တစ်ပတ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ12ရက်နေ့ရုံးချိန်မှာစစ်မေးသွားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန် 55 နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန် 31 ခန်းငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှန်905ခါခွဲတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25နဲ့အခါအမှုနှမှုစုစုပေါင်းအမှုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်